တော်တာရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့ယာတိနန်ဤအတွက်စိတ်စိတ်ချင်းငွေကိုလာမဲ့ဆောင်းရတီကစပြီးနှစ်ဆတိုးပေးမယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးဆွေးနွေးတင်ပြမှာဖြစ်ပါတယ်အခုလိုနှစ်ဆတိုးပေးတယ်ဆိုပေမဲ့စပားအတွက်ပေးတဲ့ချင်းငွေတဲ့အများကြီးနည်းနေသေးတယ်ဆိုတဲ့အကြောင်းနဲ့ယာတိနန်စိတ်စိတ်ချင်းငွေအပေါ်ဘလို့မူဝါဒတွေထားရှိတင်တယ်ဆိုတဲ့အကြောင်းတွေကိုပါသုံးသပ်တင်ပြသွားမှာဖြစ်ပါတယ်စဘာမဟုတ်တဲ့အခြားသီးနှံတွေအတွက်ပေးတဲ့စိုက်စိတ်ချင်းငွေကိုလာမဲ့ဆောင်းရသည့်စိုက်ပျိုးချိန်ကစပြီးတဧကကိုလက်ရှိ 9,000 ကျပ်ကနေကျပ်3သိန်းအထိနှစ်ဆတိုးပေးမယ်လို့တက်ဆိုင်ရာဌာနကအောက်တိုဘာ20ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဒီနေရာမှာစဘာမဟုတ်တဲ့အခြားသီးနှံဆိုတာကပဲမျိုးစုံနှမ်းပြောင်းအစရှိတဲ့ယာသီးနှံတွေကိုပြောတာဖြစ်ပါတယ်ဒါကြောင့်ဒီဆောင်းပါးမှာအခြားသီးနှံဆိုတဲ့သကရဲအစားယာသီးနှံလို့သုံးပါမယ်ပြီးခဲ့တဲ့2019ခုနှစ်နှစ်ဦးပိုင်းမှာတစ်ကြိမ်ယာတိနံစိုက်စိတ်ချင်းွေကိုတေကကျက်2000ကနေ9000အထိနှစ်ဆခွဲတိုးပေးခဲ့တာဖြစ်ပါတယ်အခုတခါထပ်ပြီး9000ကနေ3000အထိနှစ်ဆတိုးပေးမှာဖြစ်ပါတယ်လေယာဉ်ပွင့်မျိုးရေးပံကပေးတဲ့ချင်းွေကငွေတရာကြီးရင်တစ်နှစ်လုံးမှ၈ကျပ်ပဲအတိုးပေးရတာဖြစ်တဲ့အတွက်ပုံမှန်ဗန်တိုးတက်တောင်အများကြီးတက်တာပါတယ်ဆိုတော့ချင်းွေပမာဏတိုးပေးရင်တောင်သူတွေအပြင်ကနေအတိုးကြီးကြီးနဲ့ငွေချေးရတဲ့ပမာဏအရင်ထက်နည်းသွားမယ်အနည်းနဲ့အများဆိုသလိုကောင်းတဲ့အကျိုးကျေးဇူးခံစားရမှာဖြစ်ပါတယ်ဒါပေမဲ့မြေပြင်အနေအထားအရပြောရရင်ယာတိနံချင်းွေကိုတေကကိုငွေ9000ထပ်တိုးပေးမယ်ဆိုတာကလက်တွေမှာတောင်သူတွေအတွက်တိတ်ပြီးမထူလာဘူးလို့ပြောရမှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ယာတိနံစိုက်ပျိုးစရိတ်ဟာတိနံအမျိုးအစားလိုက်အ ਨੇ ဆုံးစဘာနဲ့တန်းတူတာရှိတယ်လို့စဘာတဲ့အများကြီးပိုတဲ့တိနံတွေလည်းရှိပါတယ်စဘာတေကစိုက်ရင်ကျက်3သိန်းဝန်းကျင်လောက်ကုန်တယ်လို့ယာတိနံတွေရဲ့စိုက်ပျိုးစိတ်ကလည်းတိနံအမျိုးအစားလိုက်တေကကိုကျက်2သိန်း3သိန်းလောက်ကနေ4 5သိန်းလောက်အထိရှိကြပါတယ်ဆိုတော့ယာတိနံစိုက်စရိတ်ကိုတေကလက်ရှိ9000ကနေ3သိန်းအထိတိုးပေးလိုက်ရင်လည်းတောင်သူတွေအပြင်ကနေအတိုးကြီးယူရတဲ့ဘဝကနေမလွတ်မြောက်နိုင်ကြသေးပါဘူးအတူကြီးချင်းကိုရဲ့ဆိုးဝါးလာတဲ့ဒံယာဒံချက်တွေကိုဆက်ခံနေရအောင်မှာပဲဖြစ်ပါတယ်ဆက်လက်ပြီးတင်ပြလိုတာကတော့ယာတိနံနေအတွက်ပေးနေတဲ့ချင်းငွေနဲ့ပတ်သက်တဲ့မူဝါဒအပိုင်းပဲဖြစ်ပါတယ်ပြောချင်တာကအစိုးရအနေနဲ့တိနံမျိုးစားလိုက်စိတ်စိတ်ချင်းငွေတတ်မှတ်တဲ့နေရာမှာစက်ပြူရေးဒဏ္ဍာရဲ့အနာကက်အလားလာနဲ့ကန့်ညီဖို့လိုတယ်ဆိုတဲ့အကြောင်းပဲဖြစ်ပါတယ်မြမလေယာဖွံ့ဖြိုးရေးပံကတောင်သူတွေကိုတိနံမျိုးစားလိုက်လက်ရှိချီးပေးနေတဲ့ချင်းငွေနှုံနာကစဘာအတွက်တေကကျက်3သိန်းခွဲအခြားတိနံလို့ခေါ်တဲ့ယာတိနံနေအတွက်ကျက်9000ဖြစ်ပါတယ်လက်ရှိအနေအထားအရစဘာချင်းငွေကယာတိနံချင်းငွေရဲ့သုံးစားအထိရှိပါတယ်9000ကနေ3သိန်းအထိတိုးပေးမယ်ဆိုရင်တော့မှစဘာချင်းငွေအောက်အများကြီးရော့နေပါသေးတယ်ဒီလိုအနေထားမှာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးလာဖို့အတွက်ပညာရှင်တွေဈေးကွက်ကျန်းကျင်သူတွေရဲ့ကျံပြုတ်တိုက်တွန်းချက်တွေကတော့ရေရှည်မှာစဘာတစ်မျိုးတည်းကိုပဲပုံဩဥစားမပေးဘူးဖြစ်ပါတယ်။မူစဘာပြီးရင်ညွေစဘာညွေစဘာပြီးရင်မူစဘာစတဲ့စဘာပြီးစဘာပုံစံမဟုတ်ပဲဝင်ငွေပိုကောင်းတဲ့ဒီပြင်သီးနှံတွေနဲ့ယာတီလိုက်တွဲဖက်စိုက်ပျိုးတာကအနာဂတ်မှာပိုပြီးအလားအလာကောင်းတယ်လို့ကြွညင်သူတွေကအမြဲလိုလိုအကြံပြုနေကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးစိုက်ပျိုးရေးဦးစီးဌာနအနေနဲ့လည်း2016ခုနှစ်အောက်တိုဘာလလောက်ကစဘာတစ်မျိုးတည်းစိုက်တာထက်ပိုပြီးအကျိုးမြတ်များတဲ့သီးနှံအမျိုးအစားအတွဲဆက်တွေကိုပေါ်ပြပြီးတောင်သူတွေကိုစိုက်ကြပြိုးကြဖို့နှိုးဆော်ခဲ့ပါသေးတယ်။ဒါကိုကြည့်ရင်တန်းပြည့်ရဲ့အနာဂတ်မှာကျင့်သုံးမဲ့စိုက်ပျိုးရေးမူဝါဒဟာစဘာတစ်မျိုးတည်းကိုပဲပုံဩနေမှာမဟုတ်ပဲအလားအလာကောင်းတဲ့ဒီပြင်သီးနှံတွေကိုပါအလေးထားမဲ့မူဝါဒဖြစ်တယ်ဆိုတာထင်ရှားပါတယ်။ဒါကြောင့်ပြောလိုတာကသီးနှံအမျိုးအစားလိုက်တတ်မှတ်တဲ့ချင်းငွေအချိုးအစားတွေဟာအနာဂတ်စိုက်ပျိုးရေးမူဝါဒအပေါ်အကျိုးတက်ရောက်မှုအများကြီးရှိပါတယ်။စိုက်ပျိုးရေးချင်းငွေပေးတယ်ဆိုတာစည်ရင်သားတောင်သူလဲသမားလူတန်းစားကိုကူညီပံ့ပိုးပေးတယ်ဆိုတဲ့ရည်ရွယ်ချက်တစ်ခုတည်းနဲ့တင်မလုံလောက်ပါဘူး။တိုင်းပြည်ရဲ့ကုန်ထုတ်စွမ်းအားနဲ့ဝင်ငွေကိုလည်းမြင့်တက်စေဖို့လိုပါတယ်။ပြီးခဲ့တဲ့2018ဘဏ္ဍာနှစ်မှာမြန်မာနိုင်ငံကနေပြည်ပကိုလေယာထွက်ကုန်အမေရိကန်ဒေါ်လာတန်ပေါင်း3000ကျော်ပို့တင်ပို့ခဲ့ပါတယ်။ဒီတန်ပေါင်း3000ကျော်ထဲမှာဆန်တင်ပို့တာကနေတန်ပေါင်း1000ကျော်နဲ့ ပဲ မျိုးစုံ ပြောင်းနှံ အစရှိတဲ့ ရာသီးနှံတွေ စီကနေ ရတဲ့ ဝင်ငွေက အမေရိကန် ဒေါ်လာ တန်ပေါင်း 2000 ကျော် ရှိခဲ့ပါတယ် ဒါကိုကြည့်ရင် ရာသီးနှံတွေ စီက ရတဲ့ ဝင်ငွေဟာ တိုင်းပြည် စီးပွားရေး အတွက် အလွန် အရေးပါတဲ့ အနေအထားမှာ ရှိနေတယ် ဆိုတာ ပေါ်လွင်ပါတယ် ဒါကြောင့် ပြောလိုတာက ရာသီးနှံတွေ အတွက် ပေးတဲ့ ချင်းငွေကို စဘာ အတွက် ပေးတဲ့ ချင်းငွေတက် နှိမ်ထားတာဟာ လက်ရှိ အတွက်ကော အနာဂတ် ဈေးကွက် လမ်းကြောင်း အတွက်ပါ မမှန်ပါဘူး ရာသီးနှံ ချင်းငွေကို လည်း စဘာ နီးတူ အလေးထား ဆောင်ရွက် ပေးဖို့ လိုပါတယ် တိုင်းပြည်ရဲ့ ငွေကြေးအင်အားအရာ အခုချက်ချင်းကြီးထပြီး ရာသီးနှံကို စဘာနဲ့ တန်းတူ ချင်းငွေပေးနိုင်ဖို့ တက်ဆိုင်ရာဌာနအတွက် ခက်ခဲကောင်း ခက်ခဲနေနိုင်ပါတယ် ဒါပေမဲ့ ညီကုန်းချုပ်အနေနဲ့ ပြောလိုတာကတော့ စိုက်ပျိုးစိတ် ပေးတဲ့နေရာမှာ စဘာဆိုရင် ပထမဦးစားပေး ရာသီးနှံဆိုရင် ဒုတိယအဆင့်ဆိုပြီး ရှေးရိုးဆက်အတိုင်း လုပ်နိုင်မယ် ဆိုရင်တော့ စိုက်ပျိုးရေးကဏ္ဍဟာ တိုးတက်တင်းတလောက် မတိုးတက်နိုင်မှာ ကြောင်း တင်ပြလိုက်ရပါတယ် ဈေးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ ကျေးဇူးတင်ပါတယ် ကျွန်တော်အောင်နိုင်ကျော်ပါ